အမေရိကန်ပြည်ထောင်စုကရုရှားနိုင်ငံပေါ်တန်ခတ်ရည်ရွယ်မှုအသစ်တွေချမှတ်လိုက်တာကိုလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်တာဝန်ထမ်း955ဦးရုရှားနိုင်ငံကနေထွက်သွားရမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရမ့်အနိုင်ရအောင်ရုရှားကဝင်နှောက်ပေးခဲ့တဲ့အတွက်အခုလိုတန်ခတ်ရည်ရွယ်မှုအသစ်တွေချမှတ်လိုက်တာပါ။အမေရိကန်တန်ယုံနဲ့ကောင်စစ်ဝင်ယုံတွေမှာလူပေါင်း1000ကျော်လုလုံနေကြပြီးအဲ့ဒီအထက်က955ယောက်အနေနဲ့ရုရှားမှာသူတို့လုနေတာကိုရပ်ပြရမယ်လို့သမ္မတပူတင်ကရုရှားရုပ်သံသတင်းဌာနတစ်ခုကိုပြောပါတယ်။အမေရိကန်ပြည်ထောင်စုကိုလက်တုံ့ပြန်တဲ့နောက်ထပ်လှုပ်ဆောင်မှုတွေကိုရုရှားအနေနဲ့လုံနိုင်ခြင်းရှိပေမဲ့အခုချိန်ထိတော့ဒါကိုသူမလုပ်သေးဘူးလို့ရုရှားသမ္မတကပြောပါတယ်။အမေရိကန်တာဝန်ထမ်း950ကျော်စက်တင်ဘာလ1ရက်နေ့နောက်ဆုံးထားပြီးရုရှားကနေထွက်သွားရမယ်လို့ညှိနှိုင်းလိုက်တာကြောင့်သူတို့နှစ်နိုင်ငံရဲ့တနင်္ဂနွေညစီမှာရှိနေတဲ့တာဝန်ထမ်းအစီအတွက်ဟာ455ယောက်စီနဲ့အတူတူဖြစ်သွားလိမ့်မယ်လို့ရုရှားအစိုးရကပြောပါတယ်။